အီရန်မှာအချက်ချာကြတဲ့မျိုးကြီးအတော်များများကိုအစ္စလမ်စစ်သွေးကြော်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်မှာအီရန်မျိုးရောဘက်ဒက်ကိုသိမ်းပိုက်မယ်လို့အစ္စလမ်မစ်ဆူနီစစ်သွေးကြော်တွေကကြာသပတေးနေ့မှာပဲထိန်းချုပ်လိုက်ပါတယ်။ရှီယာမွတ်စလင်တွေရဲ့ဘာသာရေးထွက်မြတ်နေရာဖြစ်တဲ့ကာဘာလာကိုလည်းသိမ်းပိုက်မှာဖြစ်ကြောင်းအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့ ISIL အဖွဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အီရန်နိုင်ငံမြောက်ပိုင်းကကာကုတ်မြို့မှာတော့ကတ်တပ်ဖွဲ့တွေထိန်းချုပ်ထားနိုင်ပြီလို့ကတ်တပ်ဖွဲ့တာဝန်ခံတွေကပြောပါတယ်မြို့ကြီးအတော်များများကိုအစ္စလမ်စစ်သွေးကြော်တွေတင်ပိုက်ခဲ့တာမို့ရှီယာတွေဥဆောင်တဲ့အစိုးရအဖွဲ့မှအခက်ခဲတွေနဲ့ကြုံတွေ့နေရတဲ့အီရန်နိုင်ငံရဲ့အခြေအနေကိုကြက်တပ်ရင်းနေမှာကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့အစီအစဉ်ထားပါတယ်အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆောကို ISIL စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တာအတွက်လုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာတဲ့ဒဇန်ကိုကုလသမဂ္ဂကထုတ်ပြန်ခဲ့ပြီးအခုလိုအကြမ်းဖက်မှုတွေဟာအီရန်နိုင်ငံရှောက်လှမ်းနေတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလမ်းကိုနောက်ပြန်သွားစေမယ်လို့သတိပေးလိုက်ပါတယ်။မိုဆိုးမှာချထားတဲ့စစ်တပ်တာဝန်ခံတွေဟာသူတို့တာဝန်ယူရမယ့်စခန်းတွေနဲ့မိုဆိုးမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြတာဟာသူတို့ကဒီသိမ်းပိုက်မှုတွေမှာပါဝင်ပတ်သက်နေတာပြနေတယ်လို့အီရန်ဝန်ကြီးချုပ်နော်ရီအယ်မာလီကီကပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲလက်ရှိမိုဆိုးတိဂရစ်နဲ့ဖလူဂျာမြို့တွေမှာထိန်းချုပ်ထားတဲ့စစ်သွေးကြော်တွေကိုတိုက်ထုတ်ဖို့အတွက်အီရန်အစိုးရရဲ့လှုပ်ဆောင်နေမှုတွေကိုအကူအညီပေးနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကတည်တည်ချာချာတုံ့တက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျန်ဆာကီကပြောပါတယ်။